တော်တရှင်များမင်္ဂလာပါမကြမီရပိုင်းကဘင်းအောင်ဆန်ဈေးကွက်ထဲမှာဖြစ်သွားတဲ့ကြက်တန်းမောင်းများစွာတန်ဖိုးရှိတဲ့ငွေကြေးပြဿနာတစ်ခုအကြောင်းကိုကြားသိလိုက်ကြမယ်ထင်ပါတယ်ဖြစ်တာကတော့စံကုန်တဲ့တော်တော်များများစီကနေစံတွေကိုအကျွေးနဲ့ဝယ်ထားတဲ့ကုမ္ပဏီပိုင်ရှင်ကငွေမပေးဘဲထွက်ပြေးသွားတဲ့ကိစ္စပါမြန်မာနိုင်ငံစံစဘာကုန်တဲ့အတင်းဥက္ကဋ္ဌကမီဒီယာတွေကိုပြောကြရမှာကုန်တယ်တွေစီကနေပါသွားတဲ့စံဖိုးငွေကကြက်ငွေသိန်းပေါင်း 9,000 ကျော်လို့ဆိုပါတယ်ဒီကိစ္စဖြစ်လိုက်တဲ့အတွက်ပြည်တွင်းစံစဘာဈေးကွက်ရဲ့အယောင်းဝယ်ကလည်းတော်တော့ကိုတုံဆိုင်သွားတယ်လို့ကုန်တယ်အတိုင်းဝိုင်းကပြောနေကြပါတယ်။ဒီလောက်ထိများပြားတဲ့ငွေကြေးအရှုပ်တော်ပုံကြီးစံဈေးကွက်ထဲမှာဘာကြောင့်ဖြစ်လာရတာလဲဆိုရင်မြန်မာနိုင်ငံမှာစံအယောင်းဝယ်ဖောက်ကားမှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရထိန်းချုပ်မှုမရှိတာကအဓိကအကြောင်းရင်းတစ်ခုပါ။တော်တာရှင်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးလိပ်ပက်လည်အောင်ရှင်းပြဖို့အတွက်မြန်မာနိုင်ငံရဲ့လက်ရှိကာလပြည်ပစံတင်ပို့မှုအခြေအနေကိုအချင်းသဘောပြောပါမယ်။စီဝါကူတန်းရဲ့စရင်အရ2018ခုနှစ်ဇန်နဝါရီလ1ရက်ကနေဒီဇင်ဘာ31ရက်အထိမြန်မာနိုင်ငံရဲ့ပြည်ပစံတင်ပို့မှုပမာဏကတန်ချိန် 3.2 တန်းကျော်ရှိပါတယ်။ဒီပမာဏက1940ခုနှစ်နောက်ပိုင်းအများဆုံးစံချိန်နှစ်ပေါင်း80ကျော်80နီးပါးအတွင်းအများဆုံးစံချိန်ပါ။လွန်ခဲ့တဲ့6နှစ်လောက်ကပို့တဲ့ပမာဏနဲ့ရှင်ကြည့်ရင်30ကျော်40နီးပါးပိုများလာတာပါ။ဒီလိုဖြစ်လာတဲ့အတွက်တိုင်းပြည်အနေနဲ့နိုင်ငံသားဝင်ငွေတွေအများကြီးပိုရလာတယ်လို့တောင်သူလယ်သမားတွေလည်းစဘာပေါ်ချိန်တိုင်းစဘာစေးထိုးကြတဲ့ဒဏ်ကိုခံစားရတာရော့ပါလာပါတယ်။ဒီလိုမျိုးကောင်းကျိုးရလဒ်တွေရှိလာချိန်မှာပဲအခြားတစ်ဖက်မှာတော့စံကျင်ဘက်အနေနဲ့ပြည်တွင်းစံစည်းကွက်ရဲ့ကုန်သွယ်မှုလုပ်ငန်းတွေမှာအရှုပ်အထွေးတွေစတင်ပေါ်ပေါက်လာပြန်ပါတယ်။လွန်ခဲ့တဲ့တလကျော်လောက်တုန်းကစာရေးသူအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော်တာရှင်တွေကိုတင်ပြဆွေးနွေးခဲ့ပါသေးတယ်။စာရေးသူတင်ပြခဲ့တာကပြည်ပစံစည်းကွက်ကမကြုံစဘူးဆိုရလောက်အောင်ဝယ်လိုအားတအားကောင်းနေတယ်။ကုန်တယ်တော်တော်များများစီမှာစံတွေကြိုလောင်ထားတာမရှိဘူး။ပြည်ပကအဝယ်အော်ဒါတွေလှိမ့်ဝင်လာတဲ့အခါကျမှစံကိုဈေးကွက်ထဲကနေအတင်းကရောနင်းဖျဲပြီးလိုက်ဝယ်နေကြတယ်။စိတ်ကမ်းမှာစံတင်မဲ့တင်ဘောကစိုက်နေတာတောင်ကုန်တယ်စီမှာစံမရှိသေးတာမျိုးတွေကြိုကြားကြိုကြားဖြစ်နေတယ်လို့ကုန်တယ်အတိုင်းဝိုင်းစီကနေတည်င်းတွေထွက်နေတယ်။ဒါကြောင့်ဈေးကွက်ထဲမှာမလိုလားအပ်တဲ့ပြဿနာတွေပေါ်လာနိုင်တဲ့အနေအထားဖြစ်တယ်ဒါကြောင့်စံရောင်းဝယ်မှုအပေါ်စီမင်းတက်မှတ်ချက်တွေအမြန်ချမှတ်ဖို့လိုတဲ့ဆိုတဲ့အကြောင်းတွေကိုတင်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီတုန်းကတော့ပြဿနာကြီးကြီးမားမားမဖြစ်နိုင်ပါဘူးဆိုပြီးတော့စံကုန်တဲ့အတိုင်းဝိုင်းကပဲကောက်ွယ်ပြောဆိုကြပါသေးတယ်။ဒါပေမဲ့အခုတလကျော်ကျော်အကြာမှာတော့ပြဿနာကတကယ့်ကိုကြီးကြီးမားမားဖြစ်လာတော့တာပါပဲ။ကျပ်သိမ်းပေါင်း 9,000 ကျော်တဲ့အထိအရှုပ်ထွေးဖြစ်လာတာပါ။ဒါနဲ့ပတ်သက်ပြီးစံစဘာကုန်တဲ့အတင်းဥက္ကဋ္ဌရဲ့တရားဝင်ဖြေချားထားတာကိုကြည့်ရင်ထွက်ပြေးသွားတဲ့ကုမ္ပဏီပိုင်ရှင်ကစံမရှိဘဲနဲ့နိုင်ငံသားကုမ္ပဏီနဲ့စာချုပ်တွေချုပ်ထားတဲ့နိုင်ငံသားကုမ္ပဏီဘက်ကိုစံပို့ရမယ့်အချိန်မှာလက်ဝယ်မှာစံမရှိတဲ့အတွက်ဈေးကွက်ပေါက်ဈေးတက်ပိုပေးပြီးမရမကလိုက်ဝယ်ရတယ်။ဒီလိုနဲ့အရှုံးတွေပေါ်ပြီးဝယ်ထားတဲ့စံမိုးတွေပြန်မရှင်းနိုင်လို့ထွက်ပြေးရတယ်ဆိုတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်ဒီဆောင်မမှာထပ်ဆင့်ပြောလိုတဲ့အချက်ကတော့မြန်မာနိုင်ငံရဲ့စံစဘာကုန်သွယ်မှုကဏ္ဍအတွက်ဥပဒေကြောင်းအရစီမင်းသတ်မှတ်ချက်တွေမဖြစ်မနေလိုအပ်နေပြီဆိုတာပဲဖြစ်ပါတယ်။စီမင်းသတ်မှတ်ချက်တွေမရှိရင်အခုဖြစ်ခဲ့တဲ့ငွေကြေးပြဿနာမျိုးအပြင်နောက်ထပ်ပြဿနာတွေလည်းဖြစ်လာနိုင်စရာရှိပါတယ်။ဥပမာအနေနဲ့အရေးအသွေးပိုင်းဆိုင်ရာကိစ္စပါ။စိတ်ကန်းကိုတင်မောရောက်မှဆံကိုဈေးကွက်ထဲကနေကမန်းကတန်လိုက်ဝယ်ရင်လူကျင်တဲ့အရေးအသွေးကိုရှာဝယ်ဖို့ဆိုတာခက်ခဲပါတယ်။ဒီနေရာမှာကုန်တယ်တယောက်တလေကများရရဆံကိုတင်မောတင်လိုက်ရင်ဒါဟာတစ်ချက်ထဲနဲ့ပြဿနာကြီးသွားပါလိမ့်မယ်။မြမဆံဆိုရင်တော်ပါတော့ဆိုတာမျိုးဖြစ်သွားနိုင်ပါတယ်။တိတ်တုံးကလည်းအင်ဒိုနီးရှားကိုဆံပို့ရမှာဖွဲတွေပါသွားတဲ့အတွက်စာချုပ်ပြတ်သွားခဲ့ဘူးပါသေးတယ်။စီကံတက်မချက်ဆိုတာနဲ့ပတ်သက်ပြီးဥပမာပြောရရင်ကမ္ဘာနံပါတ်1ပြည်ပစံတင်ပို့မှုအများဆုံးနိုင်ငံဖြစ်တဲ့ BNN မှာပြည်ပကိုစံတင်ပို့မဲ့သူဟာဆန်ဆက်ပိုင်ရမယ်။ပို့မဲ့ဆန်တွေကိုကြိုတင်လောင်ထားရမယ်စသဖြင့်တက်မချက်တွေရှိပါတယ်။ဒီနေရာမှာတက်မချက်တွေလိုအပ်တယ်လို့ပြောတာကကန့်သက်ချုပ်ချယ်ဖို့ဆိုလိုတာမဟုတ်ပါဘူး။မြင်းပြည်အနေထားနဲ့ကန့်ညီတဲ့တက်မချက်မျိုးထားရှိဖို့ကိုသာပြောခြင်းဖြစ်ပါတယ်။တစ်ဖက်မှာကလည်းစီမင်းစီကံတက်မှတ်လိုက်တဲ့အတွက်လက်တဆုပ်စာလူတစုကပဲလဝကြီးအုပ်ခွင့်ရသွားတာမျိုးမဖြစ်ဘူးကလည်းလိုပါသေးတယ်။ဤကုန်းကျုံအနေနဲ့ပြောချင်တာကတော့မြန်မာနိုင်ငံရဲ့ပြည်ပစံစည်းကွက်ကတဟုန်တိုးမြင့်တက်လာနေတာဟာတိုင်းပြည်အတွက်ကောတောင်သူလယ်သမားတွေအတွက်ပါအင်မတန်မှကောင်းကျိုးရှိတဲ့အရာပါ။ဒါပေမဲ့လို့ပြည်ရင်းပြည်ပစံကုန်သွယ်မှုအပေါ်တင့်တင့်နဲ့စီမင်းတက်မှတ်ချက်မှုမရှိရင်တော့ဈေးကွက်ကျယ်ပြန့်လာတာနဲ့အပြိုင်ဘေးရက်ဆိုးကျိုးတွေကလည်းများတစ်ထက်များလာနိုင်မှာကြောင်းတင်ပြလိုက်ပါတယ်။စီဝါရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။